ရခိုင်ပြည်နယ်ဘူဒီရောင်မြို့နယ်ကြောက်ရံကျေးရွာမှာတာဝန်ကျနေတဲ့မူလာတန်းပြဆရာဦးနာရန်ထွန်းကျေးရွာအချိုရင်မှုဦးဆံမအပါဝင်လူငါဦးဟာပြီးခဲ့တဲ့အိုဂိုလာ9ရက်နေ့ကအေဒီရွာမှာပဲတက်မတော်စစ်ကြောင်းတစ်ခုကဖမ်းဆီးခဲ့တာပါသူတို့ငါဦးကိုအကြံဖတ်မှုတိုက်ဖျက်ရေးဥပဒေပုံမှန်50ကာဂျီနဲ့အမှုန်ဖွင့်ပြီးဘူဒီရောင်မြို့နယ်တရားရုံးမှာဒီနေ့ရုံးထုတ်ရမှန်ရင်ခဲ့တယ်လို့မိသားစုနဲ့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်2016ခုနှစ်ဇွန်လကပြဋ္ဌာန်းခဲ့တဲ့အကြံဖတ်မှုတိုက်ဖျက်ရေးဥပဒေရဲ့ပုံမှန်50ကာဂျီဟာထောင်ဒဏ်10နှစ်ကနေထောင်ဒဏ်တစ်သက်ရှာမှတ်နိုင်တဲ့ပုံမှန်တစ်ခုလည်းဖြစ်ပါတယ်အလားတူပြီးခဲ့တဲ့အိုဂိုလာ9ရက်နေ့ကလည်းကြာညွေပြင်ကြီးပါကဆေးပေးဒုက္ခသည်ကလေးငယ်တွေကိုစာသင်ပေးနေတဲ့မူလာတန်းပြဆရာဦးနေစောလင်းကိုလည်းဖမ်းဆီးပြီးအကြံဖတ်မှုတိုက်ဖျက်ရေးဥပဒေနဲ့အမှုန်ဖွင့်ထားပါတယ်ဒီနေ့ဘူဒီတော်မြို့နယ်တရားရုံးမှာရုံးထုတ်ရမှန်ယူခဲ့တဲ့မူလာတန်းပြဆရာဦးနာရန်ထွန်းဟာအကြံဖတ်မှုတိုက်ဖျက်ရေးဥပဒေနဲ့အမှုန်ဖွင့်ခံရတဲ့ဒုတိယမြောက်ကျောင်းဆရာတဦးလည်းဖြစ်ပါတယ်မူလာတန်းပြဆရာဦးနာရန်ထွန်းရဲ့ဖခင်ဦးပါသမောင်ကဒီနေ့ရုံးထုတ်ရမှာတာဖြစ်သူရဲ့မျက်နှာမှာကျိုင်းနေထားတဲ့တံရရတွေ့ရတယ်လို့ပြောပါတယ်
ဒီလိုနဲ့မတွေ့ရဘူးဒီလိုနဲ့မတွေ့ရတဲ့အချိန်မှာဒီကားထက်ကခဏလေးခြေလိုက်တော့တံရတံချဲ့တယ်မျက်နှာလေးမှာအများကြီးမြင်ရတယ်မျက်နှာကတော့ရောင်တက်နေတာပဲရှင်းမနေဖြစ်တယ်လို့ပြောထင်ပါတယ
်ဒီနေ့တရားရုံးမှာတာဖြစ်သူကိုတွေ့ဖို့ကြိုးစားခဲ့ပေမဲ့ရဲအရာရှိတွေကတွေ့ခင်မပေးဘူးလို့ဥပါသမန်ကပြောပါတယ်မူလာတပြဆရာရဲ့မျက်နှာမှာရိုင်းနှက်ခံထရတဲ့တံရတွေဘာကြောင့်ရှိနေရသလဲလို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးချုပ်စုံမင်းထွန်းကို RFA ကမေးမြန်းရမှာဒီကိစ္စကိုသူ့အနေနဲ့မသိဘူးလို့ပြောပါတယ်
အဲ့တော့ကျွန်တော်လည်းမသိပါဘူးလားဟုတ်ကဲ့ကျွန်တော်အနေနဲ့လည်းဒီခါးကြီးသိတဲ့အခါမှာဟိုတရားဥပဒေပိုင်းနဲ့ဆံရဖို့စစ်ဆေးဖို့တို့တွေရအမှုသင်ရမယ်အားကိုအမှုသင်ဖို့ဒါကတရားဥပဒေနဲ့ဆံရဖို့ပဲကြည့်ရပါပါ
တက်မတော်ကကိုကြီးဦးစည်းကျေးယုံကမနေ့ကထုတ်ပြန်ချက်တစ်ခုမှာကြောက်ရံကြီးပါကမူလာတန်းပြဆရာဦးနိုင်ရန်ထွန်းကြီးပါအုပ်ချုပ်ရေးမှူးဦးစံမောင်တန်ဃာလုံငန်းလုပ်ကင်သူကျော်သူစိုးတို့ကိုအိုဂိုလာ9ရက်နေ့ကမတင်ကားလို့ဖမ်းဆီးစစ်ဆေးခဲ့ရမှာသူရရဲ့လက်ကံဖုံးတွေမှာအေအေအဖွဲ့နဲ့အပြန်အလှန်ဆက်သွယ်ထားတဲ့အထောက်အထားတွေတွေ့ရတယ်လို့ပါရှိပါတယ်။တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပုံမှုချုပ်စုံမင်းထွန်းကအေအေအဖွဲ့နဲ့ဆက်သွယ်ခဲ့တဲ့ခိုင်လုံတဲ့အထောက်အထားတွေတွေ့ရလို့အကြံဖတ်မှုတိုက်ဖျက်ရေးဥပဒေနဲ့အမှုန်ဖွင့်တာလို့ပြောပါတယ်။ရခိုင်တပ်တော်အေအေရဲ့ပြောခွင့်ရသူခိုင်သူခါကတော့သူတို့ဟာအေအေအဖွဲ့နဲ့ပတ်သက်မှုလုံးဝမရှိဘူးလို့ပြောပါတယ်
။အကြံကတော့လုံးဝမဟုတ်ဘူးကြံတော့သူတို့ကကျွန်တော်တို့အဖွဲ့ဝင်တွေလည်းမဟုတ်ဘူး။သူကအကြောင်းဆရာဆိုမှတော့ဘယ်လိုလုပ်ပြီးတော့အဖွဲ့ဝင်ဖြစ်မှာလဲ။သူကနေတိုင်းနေပြီးတော့သူ့ကြောင်းသူသွားပြီးတော့ဆက်ပြနေတဲ့ဥစ္စာပေါ့။အဲ့တော့အခုကဒီလိုကြဒီအားကဗမာစစ်ကပတ်ကကတော့သူတို့ရခိုင်ပြည်သမားကိုနေပြီးတော့သူတို့ကမျိုးရေးအရတာဟုတ်ကြဘူးနော်အမျိုးအသေးတွေနဲ့နေပြီးတော့မတရားဖန်တီနိုင်တဲ့ဟိုဥပဒေနဲ့တပ်ပြမှုတွေလုပ်နေတာ
ဘူးပြည်တော်မျိုးနဲ့ပညာရှင်မှုဦးတန်းဖေကမူလာတန်းပြဆရာဦးနိုင်ရထွန်းကိုဖန်ဆီးတဲ့ကိစ္စနဲ့ပတ်သက်လို့ဒီနေ့ထိပညာရှင်မှုရုံးကိုတရားဝင်အကြောင်းကြားလာတာမရှိသေးဘူးလို့ပြောပါတယ်အခုလိုသက်ဆိုင်ရာဌာနအကြီးအကဲတွေကိုတစုံတရာအသိမပေးဘဲဖန်ဆီးခံရတာကြောင့်အရှာပညာရေးဝန်ထမ်းတွေလည်းအလုပ်ကနေနှုတ်ထွက်မယ်ဆိုတဲ့သတင်းတွေလည်းကြားနေရတယ်လို့ဘူဒီရောင်မြို့နယ်ပညာရေးမှူးဦးတန်းဖေကပြောပါတယ်
အဲကျွန်တော်တို့မှာဘူရစီမှုဘာညာတခါတခါရှိဘူးလေနောက်ချုပ်တလေးလည်းဒီဟိုပြစ်မှုအနည်းငယ်လေးတွေပေါ့အဲ့ဒါလေးတွေကြတော့ကျွန်တော်တို့ကိုရဲကတိုက်ရိုက်လာလာပြီးတော့အဲတိုက်ရိုက်ရုံးဆောင်ဝင်ပြီးတော့မှသူတို့ကဖမ်းတယ်ဘာညာအခုဆွဲတာလုတ်တယ်အခုကြတော့ကျွန်တော်တို့အဲ့ဒီအစင်ရကိုမလုတ်ဘူးသန္ဓေဆိုင်ရာဒီကဲတယောက်အနေနဲ့ကျွန်တော်တို့လည်းမေးတဲ့အခါဖြေဖို့မရကျွန်တော်တို့ရဲ့အထက်ကိုအရင်ခံလို့မရဖြစ်ပါတယ်။ဘာလို့လို့ဘာလို့မှမသိပဲသွားလို့ဘာဖြစ်နေမှကျွန်တော်တို့မသိရတာ။ဟိုဆန်တဲ့ဝန်ထမ်းတွေလည်းပဲလုံခြုံမှုမရှိသလိုပြောနော်။သူတို့လည်းဘယ်တော့ပြင်မလဲတချို့လည်းအလုံးတောင်းထွက်မဲ့ဘာညာလည်းအဲ့လိုတောင်းသတင်းနည်းနည်းထွက်နေတဲ့မော်တွေရှိတယ
်။တက်မလို့သတင်းမှန်ပြန်ကြရုပ်ဖွဲ့ကပုံမှုကျုပ်စုံမင်းထွန်းကတော့တောင်းကျန်သူအဖွဲ့အစည်းနဲ့ဆက်ဆက်နေသူတွေနဲ့ပတ်သက်လို့တပ်ဆိုင်ရာလူကြီးတွေကိုကြိုတင်အသိမပေးဘဲဖမ်းဆီးခွင့်ရှိတယ်လို့တွန်းပြန်ပြောဆိုပါတယ်။ဘူဒီရောင်မြို့နယ်ကပြည်သူ့လက်တော်ကိုယ်စားလှယ်ဦးအောင်သန်းရွှေကဖမ်းဆီးခံထားရသူတွေအတွက်စိုးရိမ်မိတယ်လို့ပြောပါတယ
်။တကြွအီးမှဒီလိုလက်လက်ရှင်းလင်းဖြစ်တော့မှာတော့ကျွန်တော်တို့စိုးရိမ်တာပေါ့နော်။အခြားမျိုးတွေမှာလည်းအဲ့လိုမျိုးအတန်တွေကတော့ကြားတာပဲ။ဒါနဲ့လူခွေးရင်းနဲ့အရင်ပေါ့နော်တရားဥပဒေနဲ့အရင်ဖြစ်ဖြစ်ရှင်းလင်းပေါ့နော်ကျွန်တော်တို့အနေနဲ့တော့
ဒီနေ့ရုံထုတ်ရမှန်ယူခဲ့သူ9ဦးကိုလာမယ့်အိုဂိုလာ29ရက်နေ့ကိုထပ်မံရှင်းစုလိုက်တယ်လို့သိရပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဒီဇင်ဘာလကနေအခုလဆန်းပိုင်းအထိနှစ်ဖက်တိုက်ပွဲတွေအတွင်းတပ်မတော်ကအေအေအဖွဲ့လိုတန်တရားရှိသူ90ဦးကိုဖမ်းဆီးစစ်ဆေးတာတွေရှိခဲ့သလိုလက်ရှိစစ်ဆေးနေဆဲ36ဦးပြန်လည်ပြီးခဲ့သူ7ဦးအမှုန်ဖွင့်ထားသူ45ဦးရှိတယ်လို့တပ်မတော်ကဇွန်လအတွင်းသတင်းစာရှင်းလင်းပွဲမှာသတင်းထုတ်ပြန်ထားပါတယ်ဒီနောက်ပိုင်းထပ်မံဖမ်းဆီးခံရတာတရားစွဲဆိုခံရတာတွေရှိနေပေမဲ့အရေးအတွက်အသေးစိတ်ကတော့အတည်ပြုနိုင်ခြင်းမရှိသေးပါဘူးခင်ဗျာကျွန်တော် RFA သတင်းတော်မင်းသိမ်းအောင်ပါ